လက်ရှိအာဏာရ NLD အစိုးရအနေနဲ့အစိုးရကိုကိုကျိုးအတွက်အသုံးချဖို့ရွယ်ပြီးရေတို့အတွက်ဆောင်ရွက်တာမဟုတ်ဘဲနဲ့နောင်မျိုးဆက်အတွက်လုပ်တာဖြစ်တယ်လို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အလားတူစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းဒီအတိုင်းသဘောထားပြီးတော့တခြားနိုင်ငံတွေနဲ့မတူကွဲပြားတဲ့ဖန်တီးမှုတွေနဲ့တိုးတက်အောင်လုပ်တင်ကြောင်းဒီကနေ့ဒီဇင်ဘာလ14ရက်နေ့တောက်ကြနေကနေပြည်တော်မှာကျင်းပတဲ့လူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များအသင်းတတိယအကြိမ်ထိပ်သီးညီလာခံမှာထောင်ဆန်းစုကြည်ကပြောဆိုသွားတာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။နိုင်ငံအရေးလုံတဲ့သူတွေအနေနဲ့ရွေးကောက်ပွဲတန်းတစ်ခုမှာအနိုင်ရဖို့အတွက်ပဲစဉ်းစားတာမျိုးမဟုတ်ပဲနောက်မျိုးဆက်အထိစဉ်းစားပြီးမှရရှိအတွက်လုပ်ကြတာဖြစ်လို့စီးပွားရေးနယ်ပယ်ကသူတွေအနေနဲ့လည်းဒါကိုအတူယူသင့်ကြောင်းလူငယ်စုံဦးတည်ထွင်လုပ်ငန်းရှင်များအသင်းတတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကအခုလိုပြောသွားတာပါ။ကျွန်တ
ော်တို့ဘာပဲလုပ်လို့ပေါ့နော်ရေရှည်ခိုင်မာဖို့ရေရှည်တည်တံ့ခိုင်မြဲဖို့လုပ်ဖို့ဆိုတာဟာအဓိကပါပဲ။ရေတို့ကြည့်လို့မဖြစ်ပါဘူး။တစ်ခဏလေးကောင်းဖို့မဟုတ်ပါဘူး။ကျမတို့ကလုပ်နေတဲ့ကိစ္စကတစ်နှစ်ကောင်းလို့လည်းမဟုတ်ဘူး။တစ်လကောင်းလို့လည်းမဟုတ်ဘူး။အဲတစ်နှစ်ကောင်းလို့လည်းမဟုတ်ဘူး။ပြောရမယ်ဆိုလို့ရှိရင်ရေကောက်ပွဲတက်တန်းတစ်ခုကောင်းလို့လည်းမဟုတ်ပါဘူး။ဒါဟာကျမတို့ထပ်တည်းလေးလေးပြောရအောင်။နိုင်ငံရေးလောကမှာဆိုရင်အဆိုးရှိတဲ့အတိုင်းပဲတကယ်အဲနိုင်ငံရေးလှုပ်ရှားတဲ့လူတွေကနောက်ရွေးကောက်ပွဲအတွက်ပဲစဉ်းစားနေပါတော့။ဒါပေမဲ့နိုင်ငံအရေးလုပ်တဲ့လူတွေကနောက်မျိုးဆက်အတွက်စဉ်းစားနေပြီ။အဲ့ဒီဟာကိုကျမတို့စီးပွားရေးလုပ်ငန်းရှင်များလည်းဒီတိုင်းပဲစိတ်ထဲမှာဖားကြည့်ကြပါလား။ကိုအတွက်ပဲကိုလုပ်နေတာလား။ကိုနိုင်ငံအတွက်လုပ်နေတာလား။ကိုအောင်မြင်မှုတစ်ခုအတွက်ပဲလုပ်နေတာလား။နိုင်ငံအောင်မြင်မှုအတွက်လုပ်နေတာလားဆိုတာအဲ့ဒီဟာကိုစဉ်းစားပြီးတော့ဒီဟာဖြစ်မရှိတဲ့အတွေးခေါ်လို့မထင်ပါနဲ့။ကျေကိုရှိပြီးတဲ့တွေးခေါ်လို့ကျမတို့ရှင်းရှင်းချင်ပါတယ
်။အစိုးရတရရဲ့အောင်မြင်မှုကစီးပွားရေးနဲ့လည်းဆက်ဆက်နေလို့အတူပူးပေါင်းလုပ်ကိုင်ကြဖို့လည်းသူကပြောသွားပါတယ်။နှစ်ပေါင်းများစွာနောက်ကျကြံခဲ့တဲ့ပညာရေးစနစ်ကြောင့်လည်းလက်ရှိမှာမြန်မာနိုင်ငံသားတွေအနေနဲ့နေရာတိုင်းမှာပူးပေါင်းဆောင်ရွက်လုပ်ကိုင်တက်တာအားနည်းနေပြီးတခြားသူရဲ့စီးပွားရေးအောင်မြင်ဖို့ကိုလည်းစဉ်းစားပေးတဲ့ကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒီ
တော့ကျမတို့ရဲ့ငွေလုံလောက်ရှင်များကိုကျမတို့နိုင်ငံကိုမတူတဲ့ပုံစံနဲ့ဖွံ့ဖြိုးတိုးတက်ဖို့စဉ်းစားနေတယ်။တခြားနိုင်ငံတွေလည်းမတူတော့ကျမတို့နိုင်ငံကတကယ်ကိုကိုအားကိုးနိုင်တဲ့နိုင်ငံတစ်ခုဖြစ်စေချင်တယ်။ကျမတို့လွတ်လပ်ရေးရဖို့ကြိုးစားပြောပန်းခြင်းခါလုံးပါဆိုလို့ရှိရင်လွတ်လပ်ရေးဖွဲ့တင်မှုကတွေးကြော်တာကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်အောင်ကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်ဖို့ဆိုတာဟာနိုင်ငံရေးတစ်ခုနဲ့လည်းမတူပါဘူးစီးပွားရေးလည်းအရေးကြီးပါတယ်စီးပွားရေးတောင်ပြင်းမှလည်းကိုယ့်ရဲ့ကံကြမ္မာကိုကိုယ့်လက်ထက်မှစိုးစိမ်မြင်နဲ့ဆုပ်ကန်ထားမှာပါအဲ့တော့အဲ့ဒီဟာအတွက်ကိုကျမတို့ရဲ့လူငယ်လူမိုင်းရှင်များကပံ့ပိုးပေးဖို့
မြန်မာနိုင်ငံလူငယ်စုံတီထွင်လုပ်ငန်းရှင်များအသင်းထိပ်သီးညီလာခံကိုကျင်းပရတာကလူငယ်စီးပွားရေးနယ်ပယ်မှာဖန်တီးမှုအသက်ဆန်းနေတဲ့အောင်မြင်လာပြီးနိုင်ငံရဲ့စီးပွားရေးအနာဂတ်မှာတိုးတက်လာဖို့ပံ့ပိုးပေးခြင်းနဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်လို့ပြောပါရယ်ဒီနှစ်ပွဲမှာစုံတီထွင်စုပွေးပွဲတွေနဲ့သူတို့ဖန်တီးထားတဲ့ထုတ်ကုန်ပစ္စည်းတွေကိုလည်းပြသခဲ့ကြပါရယ်